ထနိုင်ကသမုတ်စကွန်တဲမှာနေထိုင်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့စစ်ကြောင်းတွေနဲ့စစ်ဘေးရှောင်ပြည်သူတွေကိုစစ်နိုင်ကထောက်ပံ့ပေးနေတဲ့ထောက်ပို့သူမတ်စတာစက်တဲ့နေကရုတ်တဲ့ကွယ်လွန်သွားခဲ့ပါတယ်။ဒီလိုကွယ်လွန်ခဲ့တာကိုမိသားစုနဲ့လှုပ်ဖော်ကြံပက်တွေကတန်တရာရှိပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမောင်ကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံစမောစခွန်ခရိုင်မှာမတ်လ17ရက်နေ့ကရုတ်တရက်တည်ဆုံသွားခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထောက်ပံ့ပေးနေတဲ့ထောက်ပို့သူဖြစ်တဲ့သောတာတည်ဆုံမှုနဲ့ပတ်သက်လို့တည်ဆုံချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာတာမန်မဟုတ်တဲ့လက္ခဏာတွေတွေ့ရတယ်ဆိုပြီးသူ့ရဲ့လုံဖို့ကင်ဘက်တွေကသူ့ရဲ့ရုပ်ပုံကိုကင်ဆောင်ပြီးရင်ခွဲစစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။သောတာတည်ဆုံမှုနဲ့ပတ်သက်လို့ရင်ခွဲစစ်ဆေးဖို့အတွက်တောင်းဆိုရမှာဦးဆောင်သူဖြစ်တဲ့မတ်သူဇာမိုးကအခုလိုပြောပြပါတယ်။
တက်ဆိုင်ရုံမှာသွားပြီးတော့ကိုသားရဲ့အပုံနဲ့ပေါ့နော်ကိုသားရဲ့ဒီဒီတည်ဆုံးမှုရဲ့အပုံကဟိုသမဲပုံနဲ့မတူတဲ့သမလို့ကိုဒီမှာလေးတော့တောင်းဆိုခင်ရခဲ့တယ်ရခဲ့တော့ကိုသားရုံတော့တော့ဖွဲစိတ်ပြီးတော့မှကိုသားကဒီချိုးသွားပြီးပေါ့နော်မင်းတော်ကသက်ခုနေလေးတနည်းခုနေလေးကရှင်ဒီပလေးရုံးလေးမှာကလဲကတော့ဒီမှာလေးတို့ကိုယ်တိုင်နဲ့တိုက်ရောက်ပြီးတော့အပုံစက်ကွာပတောင်းကိုကြပါ့ဆင့်စမုံစားခေါင်းမှာပဲဆင့်အဲ့ဒါကတော့အခုမိသားစုကိုသားရဲ့မိသားစုတွေလည်းပါပါတယ်ဆင့်ဒီမှာလေးတို့သွားတဲ့နေရာဆင့်အဖြေတော့မသိရသေးဘူးဆင့်အဲ့ဒီအဖြေကို45ရက်ဟိုဆောက်ရတယ်ပေါ့ဆင့်ဘာဖြစ်လို့လဲဆိုတော့အဖြေအချက်ချင်းမထွက်ဘူးလို့သူတို့ပြောထားလို့ဒီမှာလေးတို့ကတော့ဒါဆောက်ရမှာပေါ့နော်
တေဆုံးသူရဲ့ရုပ်လက္ခဏာဟာအစိမ့်တဲ့ပုံစံဖြစ်နေတဲ့အတွက်မျိုးဥတော်လိုင်းရေးအတွက်ထောက်ပံ့ရေးလုံဆောင်နေသူတချို့ကတန်တရားရှိနေတာပါသောတာတေဆုံးမှုနဲ့ပတ်သက်လို့လည်းအခုလိုပြောဆိုသွားခဲ့ပါတယ်
။ဘာဖြစ်လဲဆိုတော့ကိုသားရဲ့ရုပ်လောင်းကိုစမဲ့ပုံစံနဲ့မတူလို့ညီမလေးကဟိုစစ်ဆေးမှုကိုပေါ့နော်တောင်းဆိုခဲ့တာပဲရှိတယ်ရှင
်။
ဟိုညီမလေးသူ့မိမနဲ့စကားပြောရအလောက်ကပေါ့နော်တေဆုံးမှုကိုညီမလေးမိခဲ့တယ်ပေါ့နော်အဲ့ဒီတော့မလို့ညီမမိခဲ့တယ်ပေါ့ညီမလေးကြီးကိုသားကဘယ်လိုမျိုးသိဆုံးတာလဲပေါ့နော်ညီမလေးကပြောတယ်ကိုသားကအလုပ်ဟိုအလုပ်သွားတယ်ပေါ့နော်ဒီပစ္စည်းတွေအထောက်ပို့တယောက်အနေနဲ့ဆိုတော့လည်းပစ္စည်းတွေလိုက်ပေးတယ်ပြန်ပြီးတော့အချိန်နောက်ကျလင်းမှပြန်လာတယ်ပေါ့နော
်
ပြန်လာပြီးတော့သမီးစားတယ်7နှစ်လောက်မှအဲ့ရထဲမှဝင်တယ်ပေါ့နော
်
7နှစ်လောက်မှအာအဲ့ရဒီထဲမှာသေးတွေပေါက်ချပြီးတော့ဟိုပစ္စကသွေးအံ့နေပြီးတော့အာပစ္စကသွေးအံ့တယ်ပေါ့နော်ပြီးတော့နှာခေါင်းကသွေးထွက်တယ်သွေးထွက်တော့သူတို့တွေကဟိုဆေးရုံကိုပို့တယ်ပေါ့နော်ဆေးရုံရောက်มาတည်ဆုံးတယ်လို့ပြောပါလေရှင
်သောသားဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့စစ်ကြောင်းတွေကိုထောက်ပံ့ပေးနေသူတို့ဖြစ်ပါတယ်သူဟာထိုင်းနိုင်ငံထဲမှာပရဟိတလုပ်ငန်းတွေလုပ်ဆောင်နေတဲ့ကိုသားဖောင်ဒေးရှင်းကိုဦးဆောင်နေသူတူလည်းဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့စမောစကွန်ခရိုင်ထဲကဖုန်ကြီးကျောင်းတစ်ခုမှာထားပြီးမတ်လ16ရက်နေ့ကတော့ရင်ခွဲစစ်ဆေးခဲ့ပါတယ်။စစ်ဆေးချက်အဖြေကိုတော့45ရက်ကြာမှသိရမယ်လို့ဆိုပါတယ်။သူဟာကရင်လူမျိုးတစ်ယောက်ဖြစ်ပြီးတေဆုံးချိန်မှာအသက်38နှစ်အရွယ်ရှိပြီဖြစ်ပါတယ်ရှင်။